င်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25ရို့ကနေဓာတ်ရိုက်နှာနိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မူကကျမစုမော်ပါရှင်
ကျမကတော့ဆုမြတ်မော်ပါအီရတ်ကအမေရိကန်တပ်အစီအစိုက်စခစ်စခန်းတစ်ခုအပေါ်တိုက်ခိုက်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အီရန်ပံပိုးနေတဲ့လက်နက်ကင်အဖွဲ့ရဲ့လက်နက်တိုက်ကိုအမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဇနီးတဲ့ Corona Virus ပိုးကူးစက်နေတာကြောင့်ဝန်ကြီးချုပ်လည်းတခြားသူတွေနဲ့မတွေ့ဘဲသတင်းနှစ်ပတ်တီးခြားခွဲနေနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညနေခင်းအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေကမ္ဘာကယောဂါဖြစ်နေတတ်မှတ်လိုက်ပြီးဖြစ်တဲ့ COVID-19 ယောဂါဒီ virus အရေးကိုရင်ဆိုင်လုံးဆောင်နေချိန်မှာကုန်ပစ္စည်းတွေကိုဈေးကစားတာတွေမှန်မှန်သတင်းဖြန့်နာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကဒီကနေ့သတိပေးပြောဆိုလိုက်ပါတယ်။တစ်ဖက်ထဲတစ်ဆက်ထဲမှာပဲမြန်မာနိုင်ငံမှာတော့လက်ရှိအဖြစ်လူ3000ကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိတပြိုင်တည်းစစ်ဆေးနိုင်မှုစက်ပစ္စည်းတွေအလုံးလောက်ရှိနေပါပြီ။
လိုအပ်တဲ့တခွဲကန်း3ပစ္စည်းရေ reagent တွေပေါ့နော်အဲ့ဒီပစ္စည်းတွေကိုကျွန်တော်တို့စုဆောင်းထားရှိပါတယ်အခုလောလောဆယ်လူ3000ကျော်ကိုစစ်ဆေးဖို့
အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာနရဲ့တာဝန်ခံပြောသွားတာပါရှင်နောက်ပြီးတော့ဒီလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မို့လို့ဒီအစိုးရအနေနဲ့အလျင်မြန်တုံ့ပြန်ဆောင်ရွက်နိုင်မှုဥပဒေချမ်းနဲ့ပတ်သက်ပြီးအမေရိကန်ကွန်ကရက်လွှတ်တော်မှာတော့ဒီမိုကရက်အမတ်တွေနဲ့သမ္မတတို့အစိုးရတို့ကြားမှာအခြေတည်ဖြစ်နေပါတယ်နောက်ဒီကနေ့မြန်မာနိုင်ငံမှာတော့ပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးမဲခွဲဆုံးဖြတ်နေတဲ့နောက်ဆုံးရအခြေအနေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုချင်းဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အီရတ်နိုင်ငံမှာအမေရိကန်ရဲ့ပူးပေါင်းတပ်ဖွဲ့တွေအခြေစိုက်တဲ့စစ်စခန်းတစ်ခုတိုက်ခိုက်ခံခဲ့ရပြီး24နာရီအကြာမှာပဲအီရန်ပံပိုးနေတဲ့လက်နက်ကင်အဖွဲ့ရဲ့လက်နက်တိုက်ကိုအမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။ဘက်ဒက်မြို့မြောက်ပိုင်းကကမ်ပတာဂျီစစ်စခန်းအပေါ်ပုံထုံးတွေတုန်းကရော့ကက်ဒုံးတွေနဲ့တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်တပ်ဖွဲ့ဝင်1ယောက်သေဆုံးခဲ့ပြီးတော့14ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ဂျာတာရင်းနေညပိုင်းကနေဒီကနေ့တောက်ကြနေအစောပိုင်းရောက်တဲ့အထိကာတာယီဖက်စ်ဘိုလာအဖွဲ့လက်နက်တိုးလောင်ထားတဲ့နေရာ5ခုကိုပိတ်မှတ်ထားပြီးတော့အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကမ်ပတာဂျီစစ်စခန်းကိုတိုက်ခိုက်ရမှာတုံးတဲ့ကက်ဂျူရှာရော့ကက်ဒုံးကြီးမျိုးတွေတိုးလောင်ထားတဲ့နေရာတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်စစ်စခန်းတွေကိုတိုက်ခိုက်အမေရိကန်စစ်သည်တွေသေဆုံးဒဏ်ရာရစေတဲ့လောက်ရမျိုးကိုလုပ်ရင်ဒီအတိုင်းကြီးနေမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
ကျောင်းနိုင်ငံမှာတောက်ကြနေက COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူလူနာသစ်8ဦးပဲရှိတယ်လို့တရုတ်တာဝန်ရှိသူတွေကသတင်းထုတ်ပြန်လိုက်ပါတယ်။ဒါဟာတရက်ထဲမှာတင်လူနာသစ်ထောင်ချီရှိခဲ့တဲ့တရုတ်နိုင်ငံအတွက်တော့အံ့အားသင့်စရာကောင်းတဲ့တိုးတက်မှုလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့ဒသမဘာလကတရုတ်နိုင်ငံဝူဟန်မြို့မှာစပြီးတော့တွေ့ရှိခဲ့တာပါ။လူ10ယောက်ထပ်နေပြီးယောဂါကူးစက်မှုကြာဆင်းလာတာဟာအာရှနိုင်ငံတွေမှာယောဂါကင်းရှင်းသွားတော့မဲ့သဘောမျိုးတော့မဟုတ်ပါဘူး။ကမ္ဘာတစ်ဝန်းပြန့်နှံ့လာမဲ့ COVID-19 ယောဂါတဲ့တရုတ်နိုင်ငံမှာထောင်နဲ့ချီရှိနေပါသေးတယ်။ယောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုမရမနာပဲအသေးစိတ်အခိုင်အမာဆက်ပြီးလုပ်ကိုင်သွားမယ်ဆိုတာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူရာရက်စ်ကိုတရုတ်သမ္မတရှီကျင်ဖင်ကတယ်လီဖုန်းနဲ့ကြာသပတေးနေ့ကပြောဆိုခဲ့ကြောင်းတရုတ်စုအပိုင်းဆင်ဟွာသတင်းဌာနကပြောပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့လည်းကိုရိုနာယောဂါပိုးနဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုတခြားနိုင်ငံတွေနဲ့မျှဝေသွားဖို့ဆန္ဒရှိလူကာကွယ်ဆေးထုတ်လုပ်နိုင်ရေးသုတေသနလုပ်ငန်းတွေမှာလည်းတခြားနိုင်ငံတွေနဲ့ပူးပေါင်းလုပ်ကိုင်ဖို့အစဉ်သက်ရှိပါတယ်လို့သမ္မတရှီကအတွင်းမှုချုပ်ကိုပြောဆိုခဲ့တယ်ဆိုပြီးတော့ရှင်ဟွာသတင်းကပေါ်ပြပါတယ်။ကုဆိုရင်ကမ္ဘာနိုင်ငံပေါင်း128နိုင်ငံကျော်မှာယောဂါကူးစက်ခံထားသူ133,400ကျော်ရှိနေပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုရဲ့ကြက်တံခန်းနေရတဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာဒီကနေ့ဈေးတွေတက်နေပြီမဲ့အရင်ရက်တွေကတချိန်တိုးထိုးကျခဲ့တဲ့ဈေးတွေကိုတော့ပြန်မကမိသေးပါဘူး။လန်ဒန်၊ဂျာမနီ၊ဖရန့်ဖတ်၊ပြင်သစ်၊ပါရီနဲ့အီတလီ၊မီလန်တို့ကအစုရှယ်ယာဈေးကွက်တွေမှာ300ခန့်နှုန်းထက်မနည်းဈေးတွေတက်နေပါတယ်။ဂျာတာရင်းနေတုန်းကတော့1989ခုနှစ်ထဲကဆိုရင်စံချိန်တင်အောင်ဥရောပအစုရှယ်ယာဈေးတွေထိုးကျခဲ့တာပါ။အမေရိကန်ဗဟိုဘဏ်နဲ့ဂျပန်ဗဟိုဘဏ်တို့ကဗန်နာရေးကြားကန်မှုတွေလုပ်နေတာနဲ့အတူအမေရိကန်မှာမကြခင်အစုရှယ်ယာဈေးကွက်ဖွင့်တဲ့အခါမှာဈေးတွေပြန်တက်မဲ့ဘက်ကိုညွှန်ပြနေပါတယ်။ဈေးပိတ်သွားပြီဖြစ်တဲ့အာရှဈေးကွက်တွေကတော့ဈေးအကျတွေနဲ့ဈေးပိတ်ခဲ့ပါတယ်။ American Wall Street ဈေးကွက်မှာတနေ့တည်းမှာ Dow Jones အညွန့်ကိန်းဈေးတွေ22ရာခိုင်နှုန်းကျော်ကျဆင်းခဲ့လို့ Black Monday လို့တင်စားပြောတဲ့1989ခုနှစ်ထဲကဆိုရင်ဂျာတာပြည်နေတုန်းကအစုရှယ်ယာဈေးတွေဟာ30ရာခိုင်နှုန်းအထိဈေးကျပြီးတော့အနှိမ်ဆုံးဈေးကိုရောက်ခဲ့တာကြောင့်ဒီကနေ့အာရှဈေးကွက်တွေမှာထိတ်လန့်ပြီးတော့အစုရှယ်ယာတွေကိုထုတ်ရောက်ခဲ့ကြတာဖြစ်ပါတယ်။
ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်ဝန်ကြီးချုပ် Trudeau ဟာလည်းတခြားသူတွေနဲ့မတွေ့ဘဲနှစ်ပတ်ကြာသူ့ဘာသာသူတီးတန့်ခွဲပြီးတော့နေသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ Sophie Gregory Trudeau ကတော့နေကောင်းတယ်လို့ကနေဒါဝန်ကြီးချုပ်ယုံကကြာသပတေးနေ့ညကပြောပါတယ်။ဒါပြင်ဝန်ကြီးချုပ် Trudeau ဟာလည်းကြမ်းကြမ်းမှာရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်နဲ့သက်ဆိုင်တဲ့ဘာရောဂါလက္ခဏာမှမပြကြောင်းဒါပေမဲ့လည်းဆရာဝန်ကြီးရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာဒီ14ရက်ကြာဘယ်သူနဲ့မှမတွေ့ဘဲနဲ့တယောက်တည်းတည်တံ့ခွဲနေသောမှာဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့သူတွေအရေအတွက်တိုးလာပြီးမဲ့လည်းဗိုင်းရပ်စ်ကူးစက်ခံရသူတွေတည်းကအတော်များများဟာပြန်ပြီးတော့နေကောင်းလာတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့ပြောထားပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
။ဆောက်ဆန်နေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအတွက်မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟိုကော်မတီဖွဲ့စည်းလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ဒီဗဟိုကော်မတီမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီးကျန်းမာရေးနဲ့အားကစားပြည်ထောင်စုဝန်ကြီးတို့ကအတွင်းရေးမှုတွေအဖြစ်ပါဝင်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်နဲ့ပြည်ထောင်စုအစိုးရရုံးအမြဲတမ်းအတွင်းဝင်တို့ကလည်းတွဲပတ်အတွင်းရေးမှုတွေအဖြစ်ဆောင်ရွက်ကြမှာပါ။COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီမှပြည်ထရေးကာကွယ်ရေးဟိုတယ်ခရီးပို့ဆောင်ဆက်သွယ်ရေးစတဲ့မြန်မာနိုင်ငံမှာရှိတဲ့ဝန်ကြီးဌာနအလုံးနီးပါးကဝန်ကြီးတွေနဲ့အဖွဲ့ဝင်တွေအဖြစ်ပါဝင်ကြပါတယ်။ COVID-19 အဆုတ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးဆိုင်ရာအရေးပေါ်အစည်းအဝေးကိုမနေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်အမျိုးသားအဆင့်ဗဟိုကော်မတီကိုဒီကနေ့ဖွဲ့စည်းလိုက်တာပါ COVID-19 ရောဂါဟာလူစုလူဝေးများတဲ့နေရာတွေမှာကူးစက်မှုမြန်ဆန်နိုင်တာကြောင့်တကြံမန်တတ်တွေနဲ့ရေကစားတာအပါအဝင်လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလမ်းသဘင်တွေကိုဒီကနေ့မတ်လ23ရက်နေ့ကစပြီးတော့ဧပြီလ30ရက်နေ့အထိကျင်းပခွင့်မပြုရပ်ဆိုင်းထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကလည်းအမိန့်ထုတ်ပြန်ပါတယ်မတ်လ12ရက်ကြာသာပြီးနေ့ည10နာရီအချိန်အထိမြန်မာနိုင်ငံမှာဒီCOVID-19 ရောဂါဖြစ်ပွားသူမရှိသေးဘူးဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီယောဂါနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့တရင်မှားတွေကောလာဟာလာတွေကိုမယုံကြဘူးနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ကြဖို့သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ထိန်းချုပ်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကထောင်နဲ့ချီတဲ့ဗလီတွေမှာပိုးသက်စီဖြန့်ပြီးတော့တန်ရှင်းရေးလုပ်တဲ့လှုပ်ရှားမှုကိုအင်ဒိုနီးရှားအစိုးရကစတင်လိုက်ပါတယ်။သမ္မတဂျိုကိုဝီဒိုဒိုနဲ့အစိုးရဖွဲ့ဝန်ကြီးတွေဟာမြို့တော်ဂျကာတာအလယ်ကအစီလောဘဟိုဗလီကြီးမှာတန်ရှင်းလုပ်တာကိုဒီကနေ့လာပြီးတော့ကြည့်ရှုခဲ့ကြပါတယ်။လူတစ်သောင်းကျော်ဝတ်ပြုဆူတောင်းနိုင်တဲ့ဒီဗလီဟာအင်ဒိုနီးရှားမှာအကြီးဆုံးဖြစ်ပြီးတော့အစ္စလမ်ဘာသာအဓိကကိုးကွယ်တဲ့နိုင်ငံရဲ့ဥဒေသလက္ခဏာလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာမှာမွတ်စလင်အများဆုံးရှိတဲ့နိုင်ငံမှာနိုင်ငံတော်အလုံးကဗလီတွေမှာဆက်ပြီးတော့ပိုးသက်ဆေးတွေတန်ရှင်းတွေလုပ်သွားမှာဖြစ်ပြီးတော့အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ထားတယ်လို့တန်ကြားရှိတဲ့နေရာတွေကိုဦးစားပေးလုပ်ကင်သွားမယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးဖြစ်တဲ့ဗလီတွေမှာပိုးသက်ဆေးဖြန့်နိုင်ဖို့အတွက်ကိုဒီကနေ့မှာပိတ်ထားပါတယ်ဘာသာရေးခန်းနာတွေဘာသာရေးလှုပ်ရှားမှုအလုံးကိုသတင်းနှစ်ပတ်ကြာရန်နာထားမှာဖြစ်ပြီးတော့ဗလီတွေကိုတော့၅ရက်ပိတ်ထားမယ်ဆိုပြီးတော့စင်ကာပူအစ္စလမ်ဘာသာရေးကောင်စီကကြေညာခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့လူတရာထက်မနည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့ယထာဘူရာတစ်ခုကိုပိုးသက်ဆေးဖြန့်နိုင်အကြည့်ကြလောက်ခဲ့ပါခင်ဗျာ
အမေရိကန်အနေနဲ့တာလီဘန်ဖွဲ့နဲ့ရရှိထားတဲ့သဘောတူညီချက်ကိုဆွန့်လွတ်ဖို့အသင့်ဖြစ်သေးပေမဲ့ဒီသဘောတူညီမှုဆက်လက်တည်မြဲရေးအတွက်တိတ်တော့အကောင်းမမြင်ဘူးလို့အာဖဂန်နစ္စတန်ကအမေရိကန်တပ်များဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်အမေရိကန်နဲ့ရယူထားတဲ့သဘောတူညီချက်တွေကတချို့တစ်ဝက်ကိုပဲတာလီဘန်တွေဘက်ကလိုက်နာနေတယ်လို့ဗိုလ်ချုပ်ကြီးကင်နက်မက်ကန်ဂျီကလွှတ်တော်အမတ်တွေကိုပြောကြားခဲ့တာဖြစ်ပါတယ
် Attacks continue at an unacceptably high rate across the country.Those attacks, although at a high rate, are not delivered.
Afghanistan နိုင်ငံတဝမ်းမှာတိုက်ခိုက်မှုနှုံးကလက်မခံနိုင်လောက်အောင်မြင့်တက်နေပါတယ်။ပုံများလာနေတဲ့တိုက်ခိုက်မှုတွေကပူပေါင်းတပ်ဖွဲ့တွေရှိတဲ့နေရာတွေ၊မြို့လယ်နေရာတွေမဟုတ်ပေမဲ့အာဖဂန်တပ်ဖွဲ့ဝင်တွေရဲ့ကင်းစခန်းတွေ၊စစ်စခန်းတွေအပေါ်တိုက်ခိုက်နေတာဖြစ်တယ်လို့အခြေအလေပိုင်းဆိုင်ရာအမေရိကန်တပ်များရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးကင်နက်သ်မက်ကန်ဂျီပြောကြားခဲ့တာပါ။တာလီဘန်တို့ဘက်ကအခုလိုမျိုးတိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာဟာငြင်းငြင်းရေးရကျင်ပါတယ်လို့ပြောနေတာနဲ့ဆန့်ကျင်နေတယ်လို့သူကပြောပါတယ်။ဆက်ရှိနှစ်ကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက် February လတုန်းကအမေရိကန်နဲ့တာလီဘန်အဖွဲ့တွေကြားလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဆိုရင်တော့14လအတွင်းအမေရိကန်နဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံတဲကနေရုပ်သိမ်းရမှာဖြစ်ပါတယ်ရှင်
ကမ္ဘာပေါ်မှာဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်နိုင်ငံကအားကစားပြိုင်ပွဲတွေမှာကဲရဲခတ်မှုတွေရှိလာနေပြီးတော့ဥရောပချန်ပီယံစ်လိဂ်နဲ့ပရီးမီးယားလိဂ်အပါအဝင်အားကစားပွဲအတော်များများကိုလည်းရွှေ့ဆိုင်းတာတွေဖြစ်ပျက်တာတွေဖြစ်လာနေပါတယ်။လာမယ့်သတင်းပေါ်မှာကစားဖို့ရှိနေတဲ့မန်စီးတီးနဲ့ရီယယ်မက်ဒရစ်၊ယူဗန်တက်စ်နဲ့လီယွန်၊ဘာစလိုနာနဲ့နာပိုလီ၊ဘိုင်အန်မြူးနစ်နဲ့ချဲလ်စီတို့ရဲ့ချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုရွှေ့ဆိုင်းလိုက်တဲ့ဆိုပြီးတော့ဥရောပဘောလုံးဖွဲ့ချုပ် UEFA ကဒီနေ့ပဲကြေညာပါတယ်။ဒါပြင်ယူရို2020ဥရောပဖလားဘောလုံးပွဲကိုလည်းနောက်ကျပြီးကျင်းပသွားနိုင်တယ်ဆိုပြီးသတင်းတွေထွက်လာနေပါတယ်။UEFA ဒီနေ့လာမယ့်အင်္ဂါနေ့ကျရင်အဖွဲ့ဝင်55နိုင်ငံကိုအင်တာနက်အွန်လိုင်းပေါ်ကနေအရေးပေါ်အစည်းအဝေးလုပ်ပြီးတော့ Euro 2020ဘောလုံးပွဲကျင်းပမဲ့ရက်တွေကိုရွှေ့ဆိုင်းဖို့နဲ့ဒီအခုနှစ် Champions League နဲ့ Europa League ပွဲတွေဖြစ်လာနိုင်ကြတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်ဆိုပြီးတော့သတင်းတွေကဖော်ပြနေပါတယ်။ England Premier League မှာဆိုရင် Arsenal နိပြ Mikel Arteta နဲ့ Chelsea ကစားသမား Hudson Odoi တို့မှာ Coronavirus ကူးစက်ခံထားပြီးတဲ့နောက်အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့မှကျင်းပခဲ့ပြီးတော့ Premier League ဘောလုံးပွဲတွေကို April 4ရက်နေ့ထိရက်ဆိုင်းလိုက်တယ်ဆိုပြီးတော့Premier League ကအင်တာနက်ဆာမျက်နှာကနေကြေညာထားပါတယ်။တစ်ဆက်တည်းမှာပဲအမည်ဖော်တဲ့ဒီ Leicester ကစားသမား3ဦးမှာလည်း COVID-19 ရောဂါလက္ခဏာတွေ့လာနေရတာကြောင့်သူတို့ဘာသာသူတို့တီးတန့်ခွဲနေနေရတယ်ဆိုပြီးတော့ Leicester နီးပြ Brendan Rodgers ကပြောပါတယ်။ American မှာတော့ MLS ဘောလုံးပွဲတွေကိုတလရနာထားလိုက်တယ်လို့ MLS နဲ့ April မှာကစားမယ် American လက်ရွေးစင်အသင်းရဲ့ပွဲတွေကိုလည်းဖျက်လိုက်ပါတယ်။အချိန်ထဲမှာပဲဂျပန်နိုင်ငံနဲ့နိုင်ငံတကာ Olympic Committee IOC တို့ကလည်း Tokyo Olympic ပြိုင်ပွဲကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်းမှုကိစ္စကိုမစင်စားတာဘူးဆိုပြီးတော့ဂျပန် Olympic ဝန်ကြီး Seiko Hashimoto ကဒီကနေ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောကြားလိုက်ပါတယ်ခင်ဗျာ
တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ကိုရိုနာဗိုင်းရပ်စ်အရေးရင်ဆိုင်လှုပ်ဆောင်နေတဲ့အချိန်မှာကုန်ပစ္စည်းတွေကိုဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့စနစ်တကျစီမံဆောင်ရွက်နေတဲ့အတွက်လူမှုအနေနဲ့အစိုးရမလွန်ဖို့ကိုလည်းပန်ကြားပါတယ်။ COVID-19 ရောဂါနဲ့ပတ်သက်လို့အစိုးရဘက်ကနေအာမခံပြောဆိုချက်တွေလှုပ်ဆောင်ထားတာရဲ့အကြောင်း VOA သတင်းတော့မတ်မီခါကဆက်ပြီးပြောပြပေးပါမယ်။
ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုမရှိအောင်အစိုးရအနေနဲ့ကာကွယ်ထိန်းချုပ်နေသလိုတခြားဆိုးကျိုးတွေမရှိဖို့ပါကြိုတင်ပြင်ဆင်နေရမို့ပြည်သူတွေအနေနဲ့အစိုးရိမ်မလွန်ကြဖို့နဲ့တတိနဲ့ရှင်နေထိုင်ဖို့သမရယုံပြောခွင့်ရဦးစောထေကတိုက်တွန်းပြောဆိုသွားသလိုလိုအပ်တဲ့ကုန်ပစ္စည်းတွေကိုဈေးကစားသူတွေနဲ့မှမှန်တည်င်းဖြန့်သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးစောထေကတတိပေးပြောဆိုသွားခဲ့ပါတယ
်ဈေးကစားတဲ့အကျိုးများစားတဲ့လုပ်ငန်းရှင်တွေကြောင်းချတဲ့လူတွေကိုလည်းကျွန်တော်တို့အခုခရီးတိုင်းသတိပေးပါတယ်ကျွန်တော်တို့ဖြည်းဖြည်းချင်းချင်းအရေးယူမှာဖြစ်ပါတယ်နောက်ချက်ကတော့သတင်းမားတွေပေါ့နော်အခု Facebook မှာ Social Media မှာမဟုတ်မမှန်သတင်းတွေဟိုဖြန့်ဖြူးနေတဲ့လူတွေပေါ့နော်ပြည်သူလူထုကြားမှာအထိတ်အလန့်ဖြစ်အောင်လုပ်နေတဲ့လူတွေကျွန်တော်တို့သိရှိရရင်ဖော်ထုတ်လို့ရရင်ဥပဒေနဲ့ညီကျွန်တော်တို့ပြင်းပြင်းထန်ထန်အရေးယူသွားမှာဖြစ်ကြောင်းသတိပေးပြောကြားလိုပါတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့တချို့ website တွေသတင်းမားwebsite တွေရှိပါတယ်အဲ website တွေကနေမှ social media မှာ link လုပ်ပြီးတော့တင်တဲ့ဟာတွေရှိတယ်ဒီဟာတွေလည်းကျွန်တော်တို့စင်စရာနဲ့တကွပို့ဆက်ဝန်ကြီးဌာနကနေပြီးတော့တာဝန်ယူပြီးတော့ပိတ်သိမ်းဖို့ကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ် service provider တွေပေါ့နော်ပို့ဆက်ဝန်ကြီးဌာနကနေပြီးသက်ဆိုင်ရာ internet telephone ပေါ့နော် telecom ဒီ service provider တွေကိုညွှန်ကြားချက်ထုတ်ပြီးတော့ကျွန်တော်တို့ဒီဟာတွေကိုပိတ်သိမ်းမှာဖြစ်ပါတယ်
ကုန်စည်နှုန်းကြီးမြင့်တာတွေမရှိအောင်စားနေရိတ်ခါပြက်လက်မှုမရှိအောင်အစိုးရအနေနဲ့စီမံချက်ချစီစဉ်ဆောင်ရွက်နေတယ်လို့လည်းဦးစောထေကပြောပါတယ်
။နောက်နိုင်ငံတော်ဘိုင်းနေနဲ့အရန်ဆန်ပေါ့အရန်ဆန်နေနဲ့လည်းကျွန်တော်တို့ချိန်ခွဲနေတာတွေဟိုဝယ်စုတောင်းထားပြီးတန်ချိန်တပေါင်းခွဲလောလောဆယ်ရှိပါတယ်။ပြီးတော့နိုင်ငံတော်ဘိုင်းမှာရှိတဲ့အရန်ဆန်ရေလုပ်ငန်းရှင်တွေလက်ထံမှာရှိတဲ့ဆန်ပေါ့နော်သူတို့စီမှာရှိတဲ့ဆန်အဲ့ဒီပမာဏတွေနဲ့ကျွန်တော်တို့တနိုင်ငံလုံးရဲ့စားသုံးမှုကိုတွက်ချက်ပြီးလိုအပ်တဲ့အစီအမံတွေကျွန်တော်တို့ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။လိုအပ်တဲ့အစီအမံဆိုတာကတော့ဒီကြားကာလမှာဒီ COVID-19 ကဘယ်လောက်ထိကြောက်အောင်မသိတဲ့အတွက်ရေရှည်အတွက်ကျွန်တော်တို့တွက်မှာပဲတွက်ပါမယ်။တွက်ပြီးရင်လိုအပ်ရင်လိုအပ်တယ်လို့ပေါ့နော်။ဆန်တပါး export လုပ်တာတွေလည်းကျွန်တော်ကတ်တက်တင်ကတ်တက်မှာဖြစ်ပါတယ်။ဒီတွင်မှာအလုံးလောက်ရှိတဲ့အပြင်ကျွန်တော်ပို့ရှန်တယ်
။လက်တလုံးမှာတော့မြန်မာနိုင်ငံမှာဒီယောဂါပိုးကူးစက်ထားတယ်လို့စံသက်အတီးပြုတ်ထားတဲ့လူနာတယောက်မှမရှိသေးပါဘူး။virus နဲ့ပတ်သက်တဲ့အခြေအနေအရရက်ကိုအစိုးရဘက်ကတည်င်းအတိအကျထုတ်ပြန်နေသလိုထိန်ချန်ဖုံးကွယ်ထားတာမရှိဘူးလို့လည်းဥစောထေကအခိုင်အမာပြောဆိုလိုက်ပါတယ
်။နော်အစိုးရအနေနဲ့ဖုံးထားတာမရှိဘူးဖုံးစရာလည်းအကြောင်းမရှိဘူး။ဒီလိုကိစ္စမျိုးကဖုံးလို့ရတဲ့ကိစ္စလည်းမဟုတ်ဘူး။ဒုတိယအချက်အနေနဲ့ဒီနေ့ခေတ်လို social media တွေပေါ့နော်အရန်ဟိုမြန်ဆန်နေတဲ့တည်င်းချက်လက်ခေတ်မှာတော့ ဘလို့မှဖုံးလို့မရဘူးကျွန်တော်တို့တကယ်မရှိဘူးအခုချိန်ဒီပေါ့နော်အခုချိန်ဒီမြန်မာနိုင်ငံမှာကူးစက်သူတယောက်မှမရှိဘူ
းကိုဗစ် -19 ကြောင့်ဖြစ်တဲ့အဆုတ်ရောင်ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအရေးပေါ်အစည်းအဝေးတစ်ရက်ကိုပြီးခဲ့တဲ့ကြာသပတေးနေ့ကနေပြည်တော်မှာဒေါက်ဆန်းစုကြည်ကိုရိုင်ဦးစီးကျင်းပခဲ့ပြီးတဲ့နောက်တနေ့မှာပဲအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးလူထုကိုအာမခံပြောဆိုတာသမရယုံကချိန်ညာချက်ထုတ်ပြန်တာတွေကိုဇက်တိုက်ဆိုသလိုလှုပ်လာခဲ့တာပါဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးပြည်အောင်စုဝန်ကြီးအများပြားပါဝင်တဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီဖွဲ့စည်းတာလူစုလူဝေးအခမ်းအနားတွေတကြံပွဲအတွက်မန်တက်ဆောက်ကျင်းပတာတွေအပါအဝင်ပွဲလန်းသဘင်တွေမလုပ်ဖို့ပန်ကြားတာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးပြည်ထောင်စုဝန်ကြီးဦးဆောင်တဲ့စီးပွားရေးတက်ရောက်မှုတွေအပေါ်ကုစားရေးလုပ်ငန်းကော်မတီတွေဖွဲ့စည်းတာတွေပါဝင်ပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲမြန်မာနိုင်ငံကCOVID-19စောင့်ကြည့်နေတန်တရာလူနာတွေမှာရောဂါပိုးရှိမရှိမြန်မာနိုင်ငံမှာပဲစစ်ဆေးပေးနိုင်နေတဲ့အခြေအနေအကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာတော့လက်ရှိအားဖြင့်လူပေါင်း 3,000 ကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိတပြိုင်တည်းစစ်ဆေးနိုင်မှုလိုအပ်တဲ့ဓာတုနဲ့စက်ပစ္စည်းတွေအလုံးလောက်ရှိထားပြီလို့အမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်လိုအပ်တဲ့ပစ္စည်းတွေနောက်ထပ်ရောက်လာဖို့ရှိတယ်လို့ရောဂါကာကွယ်ရေးအစိုးရဌာနဆိုင်ရာတွေကြားမှာလည်းပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ်COVID-19 နဲ့ပတ်သက်လို့ဒီကနေ့လုပ်ခဲ့တဲ့ဆွေးနွေးပွဲအတွင်းမှာပြောဆိုသွားတာတွေကိုကောက်နှုတ်စူးစီးပြီးတော့ VOA သတင်းတော့မဆုစုဆက်ပြီးပြောပြပေးပါရှင်
။မြန်မာနိုင်ငံက COVID-19 စောင့်ကြည့်နေတန်တရာလူနာတွေထဲမှာဒီရောဂါပိုးရှိမရှိစစ်ဆေးပေးနေတဲ့အမျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာန NHM မှာရောဂါစစ်ဆေးဖို့လိုအပ်တဲ့စက်ပစ္စည်းတွေအလုံးလောက်ထားရှိပြီးအရေးပေါ်စီမံချက်ရေးဆွဲနေတယ်လို့ပြောပါတယ်။
ကျမရဲ့အားသာဝင်ကြီးဌာနနဲ့ပူးပေါင်းပြီးတဲ့အခါကျအရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်။ကျမတို့လည်းဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာလို့ဘယ်လိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျမတို့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့ဓာတ်ခွဲကန်း3ပစ္စည်းရေး reagent တွေပေါ့နော်။အဲ့ဒီပစ္စည်းတွေကိုကျမတို့စုဆောင်းထားရှိပါတယ်။အခုလောလောဆယ်လူ3000ကျော်ကိုစစ်ဆေးဖို့ရှိပါတယ်။နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးရရှိပါတယ်။အခုလောလောဆယ်ကျမတို့တောင်းထားတဲ့ဟို USCDC ရောပါပဲအဲ့အမျိုးကြီးအဖွဲ့အစည်းတွေရောက်ဖို့တွေမရောက်သေးပါဘူးရှင့်။
ဒါကတော့မြန်မာနိုင်ငံဆရာဝန်အသင်းကဒီကနေ့နေ့လယ်မှာချင်းပါတယ် COVID-19 နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေဆွေးနွေးပွဲမှာ NHL ကဒုတိယညွှန်ကြားရေးမှူးဒေါက်တာအိုမာဆွေတင်ကပြောသွားတာပါပြည်ရင်းကကိုရိုနာရောဂါစောင့်ကြည့်နေတဲ့တန်တရာလူနာတွေကိုစစ်ဆေးတာမှာအရင်ကလိုပြည်ပဖို့စရာမလိုတော့ဘဲဖေဖော်ဝါရီလ20ရက်နေ့ကစပြီးရန်ကုန်မှာရှိတဲ့အမျိုးသားကျန်းမာရေးတခွင်မှုဆိုင်ရာဌာနမှာပဲစစ်ဆေးနေပြီဖြစ်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကကပ်ရောဂါအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအချိန်မရွေးကူးစက်လာနိုင်တာကြောင့်ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအချိန်မြင့်ဆောင်ရွက်နေတယ်လို့ NHL အနေနဲ့လည်းအရေးပေါ်စီမံချက်တွေကိုချထားပြီးဖြစ်တဲ့အကြောင်းဒေါက်တာအိုမာဆွေတင်ကပြောပါတယ်
စက်နေ reagent နေအပြင်ရောလူပေါ့နော်စစ်ဆေးတဲ့ technician တွေဝန်ထမ်းတွေဆရာဝန်တွေ microbiologist တွေအနေနဲ့ဆိုရင်စရဲရကျွန်တော်စီမံချက်အခုချထားပြီးပါပြီကျွန်တော် first line second line ပေါ့ first line ရလူတွေများ methodus ဖြားနာသွားတယ်ကူးစက်သွားရဲဆိုရင် second line အနေနဲ့လည်း backup တွေအနေနဲ့လည်းကျွန်တော်ထပ်ပြီး train ထားပါတယ
်လူလူအနေနဲ့တရင်အမှားကောလာဟာလာတွေကိုမယုံကြဘူးကျမိုင်နဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်
ဒါကတော့မြန်မာနိုင်ငံမှာ COVID-19 ကာကွယ်ရေးဆောင်ရွက်နေတဲ့အကြောင်းစုစုကသတင်းပေးပို့ခဲ့တာပါရှင်။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှလည်းဒီ COVID-19 အရေးလွှတ်တော်နဲ့အစိုးရတို့ကြားအခြေတင်ဆွေးနွေးနေတဲ့အကြောင်းကိုတင်ပြပေးကြပါရစေ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဖြစ်လာတဲ့အများပြည်သူကျန်းမာရေးနဲ့စီးပွားရေးဆိုင်ရာရိုက်ခတ်မှုတွေကိုအစိုးရကနေအလျင်အမြန်တုံ့ပြန်ဆောင်ရွက်နိုင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်ကဒီမိုကရက်အမတ်တွေနဲ့သမ္မတထရန့်အစိုးရတို့ကြားမှာအခြေတင်ဖြစ်နေပါရစေ။အမေရိကန်ပြည်ထောင်စုမှကိုရိုနာဗိုင်းရပ်စ်ကြောင့်ကြုံလာရတဲ့အကြက်တဲပိုဆိုးဝါးလာနေတာမှာတော့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကအလုံလောက်မှုမရှိဘူးလို့ဗိုလ်တပူးနေညကအင်ဖြူရောအိုဗာရုံးမှာသမ္မတထရန့်ပြောကြားခဲ့တဲ့မိန့်ခွန်းပေါ်မှာဒီမိုကရက်အမတ်အများအပြားကဝေဖန်နေကြတာပါသမ္မတအင်ဖြူရောနဲ့လွှတ်တော်ကြားအခြေတည်အခြေအနေတွေကိုတော့ VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂျပ်ဆင်သတင်းပေးပို့ထားတာမက်ခင်ဖြူထွေးပြောပြပေးပါရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အစုရှယ်ယာဈေးတွေကျနေတာကပ်တန်လွတ်တော်နဲ့တရားရုံးချုပ်အဆောက်အဦတွေတဲ့အများပြည်သူလာရောက်လက်ပတ်မှုတွေပိတ်ချရတာနောက်သိမကြခင်ရက်ပိုင်းနှုန်းကပဲသမ္မတနဲ့ဒုသမ္မတတို့နဲ့အတူရှိနေခဲ့တဲ့ဘရာဇီးအစိုးရအရာရှိတအူးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အကြောင်းအတည်ပြုလိုက်တာစတဲ့ဒီလိုအခြေအနေတွေကြောင့်မြို့တော်ဝါရှင်တန်မှာတော့စိုးရိမ်ထိတ်လန့်မှုတွေကြီးထွားလာနေပါတယ်။ဒါပေမဲ့ဒီအထက်မှာသမ္မတအင်ဖြူတော်မပါပါဘူး
။ We're in great shape.
ကျွန်တော်တို့အခြေအနေကတိတ်ကိုကောင်းပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောသွားတာပါ။
သမရရဲ့အခုလိုအပြောကလက်ရှိမှာကိုရိုနာဗိုင်းရပ်စ်ကြောင့်ဖေဆုံးမှုတွေတိုးလာနေပြီးတော့ဝေါ်စထရီးကအစုရှယ်ယာဈေးတွေစံချိန်တင်ထိုးကျနေတဲ့လက်တွေ့အခြေအနေနဲ့ကိုက်ညီမှုမရှိဘူးလို့ဒီမိုကရက်တွေကတော့ဝေဖန်ကြပါတယ
် Trump administration has mounted opaque and often chaotic response
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ဆောင်ရွက်မှုတွေကို Trump အစိုးရကပိုပြီးရှုပ်ထွေးအောင်လုပ်နေတာပါ
အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားတာပါအမေရိကန်ပြည်ထောင်စုမှာအခုအချိန်အထိကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုပေါင်း11,000သာရှိသေးပြီးတော့ဒါဟာတောင်ကိုရီးယားနိုင်ငံမှာတနေ့တာစစ်ဆေးတဲ့အရေးအတွက်နဲ့ညီမျှပါတယ်ကြောက်လေဒီမိုကရက်တွေကထောက်ပြဝေဖန်ကြပါတယ
် The administration has no good answers no plan
ဆိုတော့အနေနဲ့ကောင်းမွန်တဲ့ဖြေရှင်းမှုမအစီစဉ်ဘာဥဆောင်မှုမှမလုပ်နိုင်သေးပါဘူးဒီပေါ်ပါတီနေရာစလုံးကအဖွဲ့ဝင်တွေအားမလို့အားမရဖြစ်တာအကျဉ်းနဲ့တာတွေရှိနိုင်ပါတယ်ပြည်ခွင့်လည်းရှိပါတယ်အခုလိုအင်မတန်စိုးရိမ်ရတဲ့အများပြည်သူကျန်းမာရေးအရေးပေါ်အခြေအနေမှာသမရအင်မီရောအနေနဲ့စစ်မှန်တဲ့ဥဆောင်မှုပြပြီးလက်တွေ့လှုပ်ဆောင်မဲ့အချိန်ဖြစ်ပါတယ်
။အောက်လွှတ်တော်ဒီမိုကရက်အမတ်ပက်ထရစ်မယ်လိုနီပြောသွားတာပါ။လာမယ့်2020ရွေးကောက်ပွဲမှာသမရထရမ့်နဲ့ရှင်ပြိုင်မှုဒီမိုကရက်တစ်ပါတီသမရလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်ကလည်းအခုကိစ္စမှာသမရထရမ့်အနေနဲ့အအောင်မြင်မြင်ဥဆောင်မကင်တွယ်နိုင်ဘူးဆိုပြီးဝေဖန်ပါတယ
်။ Our ability to drive a global response
ဘာလို့ဆိုင်ရာလုပ်ပြဆောင်ရွက်မှုတွေမှာကျွန်တော်တို့ရဲ့ဖန်ဆောင်နိုင်စွာကမ္ဘာနိုင်ငံတွေနဲ့ဆက်ဆံရေးဒီနိုင်ငံတွေရဲ့ယုံကြည်ကိုးစားမှုတွေကိုထိခိုက်အောင် Trump ကလုပ်နေတာပ
ါ Republican တွေကတော့ယောဂကူးဆက်တဲ့နေရာဒေသတွေကလေရင်ခီးစင်အများပြားကိုသမ္မတ Trump ကပိတ်လိုက်တဲ့အပေါ်မှာချီးကျူးပြောဆိုကြတယ်လို့အခွန်လျှော့ချရေးသမ္မတရဲ့အဆိုပြုချက်ကလည်း American စီးပွားရေးပြန်လည်အားကောင်းအောင်လုပ်ပေးနိုင်လိမ့်မယ်လို့ဆိုပါတယ် Democrat တွေကသာလက်တွေ့ကြုံနေရတဲ့အချက်အသေးကိုနိုင်ငံရေးရွယ်ချက်အတွက်အသုံးချနေတာလို့အထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell ကဆွဆွဲပြောဆိုပါတယ
် Unfortunately it appears at this hour that the Speaker and House Democrats
အခုလိုအချိန်မျိုးမှာအောက်လွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်အမတ်တွေကကိုယ့်အကျိုးအတွက်လိုရာရဖို့နိုင်ငံရေးလုပ်နေတာကတော့စိတ်မကောင်းစရာပါပဲ
Democratic ရဲ့အဆိုပြုချက်တွေထဲမှာတော့ဝင်ငွေနဲ့အလုပ်သမားတွေကိုအခြားကူဖြစ်စေမဲ့လာစာမပြတ်စေခွင့်နဲ့စေဝါအာမခံပေးဖို့ဆိုရာတွေပါပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အကျအတဲတွေလက်တွေကျုံလာနေကြရတာမှာကြာကူဖြေရှင်းကင်တွယ်နိုင်ဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကလည်းဝိုင်းဝန်းကြိုးပမ်းနေကြတာဖြစ်ပါတယ်ရှင်
ဒါကတော့အမေရိကန်ပြည်ထောင်စုမှာ COVID-19 အရေးလွှတ်တော်နဲ့အစိုးရတို့ကြားဆွေးနွေးနေတဲ့အခြေအနေမှတ်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာ2008ခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွေမှာဆောင်ရွက်နေတဲ့အခြေအနေကိုလည်းတင်ပြပေးချင်ပါသေးတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်နိုင်ရေးမှာအဓိကအတားအဆီးတွေဖြစ်နေတဲ့ပုံမှန်436ကာကြီးနဲ့ခါခွေးအပါဝင်ပုံမှန်ခွဲ12ခုကိုပြင်ဆင်ပယ်ဖြတ်ရေးဒီကနေ့မဲခွဲဆုံးဖြတ်တာမှာတော့လုံလောက်တဲ့လိုအပ်တဲ့ထောက်ခံမှုတွေအလုံးလောက်မရခဲ့ဘူးလို့သိရပါတယ်ဒီကနေ့ပြည်ထောင်စုလွှတ်တော်အတွင်းမဲခွဲဆုံးဖြတ်ခဲ့တဲ့နောက်ဆုံးရအခြေအနေကိုတော့ကိုမိုးစော်ဆက်ပြီးပြောပြပေးပါရှင်
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်လူတို့ရွေးကောက်တဲ့လွှတ်တော်ကိုယ်စားလှယ်အားလုံးကထောက်ခံပေမဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်အ ਨੇ ဆုံးတယောက်ရဲ့ထောက်ခံချက်မပါရင်ပြင်ဆင်လို့မရတဲ့ပုံမှန်တွေဖြစ်တဲ့ပုံမှန်436ကာကြီးနဲ့ခါခွေးအပါအဝင်ပုံမှန်ခွဲတွေကိုမဲခွဲဆုံးဖြတ်တာဖြစ်ပါတယ်ဒီနေ့မဲခွဲရမှာပြည်တော်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်ကသဘောမတူတာကြောင့်မူလအတိုင်းထားဖို့ဆုံးဖြတ်ခဲ့ကြောင်းပြည်ထောင်စုလွှတ်တော်နိုင်ငံကဥတီခွန်မြတ်ကကြေညာခဲ့ပါတယ
်ပုံမှန်436ပုံမှန်ခွဲကကြီးပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ414မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်436ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ413မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပုံမှန်ခွဲကာကြီးကဖွဲ့စည်းပုံပါပုံမှန်အချို့ကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်သဘောတူရမယ်နောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိသူရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်ဆိုတာနဲ့ပုံမှန်436ခါခွေးမှာတော့ကြံပုံမှတွေကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုနဲ့ပြင်ဆင်ရမယ်ဆိုပြီးဖော်ပြထားတာပါလက်ရှိမဲခွဲဆုံးဖြတ်တာကမူလပုံမှ436ကာကြီးပါပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကျော်အစ3ပုံ2ပုံကျော်သဘောတူရင်နောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိသူရဲ့ထက်ဝက်ကျော်အစမဲပေးသူရဲ့ထက်ဝက်ကျော်သဘောတူရင်ဆိုတဲ့ပြင်ဆင်ချက်တွေအပေါ်မဲခွဲတာပါပ ုံမ436ခါခွေးမှာတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်အစား3ပုံ2ပုံကျော်ထောက်ခံခဲ့ရင်လို့ပြင်ဆင်ထားတာဖြစ်ပါတယ်။ပုံမ436ပုံမခွဲကာကြီးနဲ့ခါခွေးဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းစနစ်နဲ့သက်ဆိုင်တဲ့ပုံမတွေဖြစ်ပါတယ်။ဒီပုံမခွဲတွေမပြင်ဆင်နိုင်တဲ့အပေါ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှအတွင်းရေးမှူးတာဝန်ယူခဲ့တဲ့ဒေါက်တာမြတ်ညာနာဆိုးကအခုလိုပြောပါတယ
်။ကျွန်တော်တို့အနေနဲ့ဘယ်လောက်ထိခလာရလက်တွေငဲလိမ့်မယ်လို့လုံးဝကျွန်တော်မမြော်မှန်းထားရဘူး။မမြော်မှန်းထားရတဲ့အကြောင်းရင်းတွေလည်းရှိပါသေးတယ်။အလုံးပြောတဲ့အတိုင်းပဲပေါ့။တော်နှချောင်းနဲ့ဂျန်ယူခွန်းမှပွင့်မယ်ဆိုတော့တစ်ဖက်ကတက်မလို့တာဝန်ဥပဒေကြီးကလည်းဘုလိုအခြေခံဥပဒေကိုပြင်ဆင်နဲ့ပြင်ဆင်တိုက်တာတွေကိုပြင်ဆင်မယ်လို့ပြောပြီးသားဆိုတဲ့အတွက်ကြောင့်မို့လို့အဲ့ဒါကျွန်တော်အနေနဲ့အတိုင်းတာတစ်ခုထိတော့ရလက်တယ်ပေါ့ပြင်ဆင်မှုတွေရလိမ့်မယ်လို့ထင်ခဲ့တယ်နော်
လက်ရှိမှာ27ရာစုပင်လုံကသဘောတူထားတဲ့ပြည်ထောင်စုလွှတ်တော်ကလည်းအတည်ပြုထားတဲ့ပြည်ထောင်စုသဘောတူညီချက်ပါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကားလုံးကိုတောင်းအစားမထိုးနိုင်ခဲ့ကြောင်းထောက်ပြပါတယ်ဒီကနေ့မဲခွဲဆုံးဖြတ်တဲ့ကြံပုံမခွဲတွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ပါအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေတဲကတမရော့ကာကွယ်ရေးဦးစီးချုပ်ကိုအာနာအနှင်းတာနဲ့သက်ဆိုင်တဲ့ပုံမခွဲတွေဖြစ်ပါတယ်လာမယ့်တနင်္လာနေ့မှာတော့ဥပဒေမူကြမ်းပါပုံမှန်436ပုံမှန်ခွဲခမှအကျုံးဝင်တဲ့ပုံမှန်ခွဲ15ခုနဲ့ပတ်သက်တဲ့ပြင်ဆင်ချက်တွေအပေါ်ဆက်လက်မဲခွဲသွားမှာဖြစ်ပါတယ်
။ပြည်ထောင်စုလွှတ်တော်တွင်မှမဲခွဲဆုံးဖြတ်တဲ့အခြေအနေ VOA သတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမှုတွေကိုမကြခင်မှာအကြီးအကျယ်လုံနိုင်တော့မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ပိုးကူးနေမနေစစ်ဆေးနိုင်ဖို့အတားအဆီးတွေဖြစ်နေတဲ့ကြိုးညီတွေအားလုံးကိုရှင်းလင်းထားပြီလို့သမ္မတထရမ့်ကဒီကနေ့မနေ့တုန်းက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါပေမဲ့ဘလောက်အတိုင်းအတာနဲ့ဘလို့စစ်ဆေးနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူး။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်ဆိုတာကိုစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် Trudeau ဟာတခြားသူတွေနဲ့သတင်းနှစ်ပတ်ကြာမတွေ့ဘဲတီးကြားခွင့်နေမယ်လို့ကြေညာခဲ့ပါတယ်။ဝန်ကြီးချုပ် Trudeau ကြမ်းကြမ်းမာမာရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့သက်ဆိုင်တဲ့ဗားလက္ခဏာမှမပြသေးပေမဲ့ဆရာဝန်တွေရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာ14ရက်ကြာတယောက်တည်းတီးသန့်ခွဲတွင်သွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ရုပ်ရည်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ကမ္ဘာတဝမ်းဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ရောဂါကြောင့်ဒီနိုင်ငံတကာကအားကစားတိုင်ပွဲတွေအပေါ်မှာခေရရိုက်ခိုက်မှုတွေလည်းရှိလာနေပါတယ်။လာမယ့်သတင်းပတ်မှာကစားဖို့ရှိတဲ့ Manchester City နဲ့ Real Madrid, Juventus နဲ့ Lyon, Barcelona နဲ့ Napoli, Bayern Munich နဲ့ Chelsea တို့ရဲ့ဥရောပ Champions League ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုဆိုင်းလိုက်တယ်လို့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကဒီကနေ့ကြေညာပါတယ်။အင်္ဂလန် Premier League မှာလည်း Arsenal နီးပြားနဲ့ Chelsea အားကစားသမားတယောက်တို့မှာ Coronavirus ပိုးကူးစက်ခံထားရပြီးတဲ့နောက်အရေးပေါ်အစည်းအဝေးတရက်ကိုဒီကနေ့ကျင်းပခဲ့ပြီးတဲ့နောက်မှာ April 4ရက်နေ့အထိပွဲတွေကိုရပ်ဆိုင်းထားတယ်လို့ Premier League Internet ဆာမျက်နှာမှာကြေညာထားပါတယ်ရှင်။
တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Tina Knollius ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00ကနေ9:00ခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် This program has come to you from the Voice of America, Washington. From Washington, this